မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်တဲ့ဖေဖော်ဝါရီလကစလို့နိုင်ငံတကာနဲ့ကုန်သွယ်ရေးကဏ္ဍဟာတိတိတသားကျဆင်းခဲ့ကြောင်းကနဦးထွက်လာတဲ့အစီရင်ခံစာမှာတွေ့ရတယ်လို့ဂျပန်အခြေစိုက်နီကီသတင်းမှာဖော်ပြထားပါတယ်ကုလသမဂ္ဂကိုတင်ပြတဲ့ကုန်စည်စီးဆင်းမှုစင်းစရာတွေအရအမေရိကန်ကနေဒါနဲ့နယူးဇီလန်အပါအဝင်ကုန်သွယ်ဘက်၈နိုင်ငံတို့ကမြန်မာနိုင်ငံကိုကုန်စည်တင်ပို့မှုဟာဖေဖော်ဝါရီလအတွင်း38000ခန့်တုံးကျဆင်းခဲ့တယ်လို့အဲ့ဒီနိုင်ငံတွေကိုမြန်မာဘက်ကကုန်ပစ္စည်းတင်ပို့မှုဟာလည်း900ခန့်တုံးကျဆင်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီရှစ်နိုင်ငံဟာမြန်မာနိုင်ငံရဲ့ပို့ကုန်တွင်းကုန်ပမာဏစုစုပေါင်းရဲ့10ပုံ2ပုံရှိတယ်လို့ဆိုပါတယ်။အဲ့ဒီကုန်သွယ်ဘက်ရှစ်နိုင်ငံတွေကအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်မှုကျဆင်းတဲ့နှုန်းကအများဆုံးဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကတခါအေးအေးယူမှုတွေအလင်းများချမှတ်ခဲ့ခြင်းရဲ့ရလာအဖြစ်နဲ့အမေရိကန်ကမြန်မာကိုကုန်စည်တင်ပို့မှု60000ခန့်တုံးကျဆင်းသွားခဲ့တယ်လို့မြန်မာဘက်ကအမေရိကန်ကိုတင်ပို့မှုဟာလည်း12000ခန့်တုံးကျဆင်းသွားတယ်လို့ဆိုပါရယ်မြန်မာအာဏာသိမ်းစစ်ကောင်စီအပေါ်အမေရိကန်ရဲ့တန်ခါအရေးယူမှုတွေအတိုင်းအနောက်ကနေလက်လွတ်ကြတဲ့တခြားနိုင်ငံတွေလည်းရှိလာခဲ့တာကြောင့်မလနဲ့အပီလာတို့အတွေ့မြန်မာနိုင်ငံအတွေ့တွင်းကုန်ပို့ကုန်ပမာဏဟာတိတိတသားကျဆင်းသွားနိုင်ခြင်းရှိနေတာကြောင့်စစ်တပ်ကဥဆောင်တဲ့မြန်မာစီးပွားရေးဟာပိုပြီးအထိနာစရာရှိနေတယ်လို့ဆိုပါရယ်လက်ရှိအခြေအနေရအမေရိကန်ဒေါ်လာနဲ့နှိုင်းယှဉ်လိုက်ရင်မြန်မာကျပ်ငွေတန်ဖိုးဟာတိတိတသားကျဆင်းနေသလိုကုန်စည်နှုန်းတွေလည်းတဖြည်းဖြည်းတက်လာနေပါတယ်ခင်ဗျာ။